သမရတာဝန်စတင်ထမ်းဆောင်ခြင်းကစပြီးနိုင်ငံရေးချားခေါင်းဆောင်တွေနဲ့ပထမဆုံးတွေ့ဆုံခဲ့တဲ့အမေရိကန်သမရဒေါ်နယ်ထရမ့်ကဗြိတိန်နဲ့အမေရိကန်နှစ်နိုင်ငံကြားမှာအထူးဆက်ဆံရေးတည့်ရရှိတယ်လို့ပြောဆိုခဲ့တယ်လို့ဗြိတိရှ်ဝန်ကြီးချုပ်ထရီဆာမေကလည်းဒါကိုသဘောတူခဲ့ပါတယ်။တပြန်နှစ်နိုင်ငံကြားဘုံစည်းဝါးရေးအကျိုးမြတ်တွေရှိတယ်လို့စန်တန်ဘိုးတွေလည်းအတူတကွမျှဝေမှုရှိနေကြောင်းအထူးသဖြင့်သမရသက်ထရမ့်ကနေတိုမြောက်အတ္တလန္တိတ်စစ်စာချုပ်အဖွဲ့အတွက်ရန်နှုံးပြရက်တည်မယ်လို့ကတိပြုခဲ့တာဖြစ်ကြောင်းလည်းပြောပါတယ်။နေတိုဟာခင့်မမီတော့တယ်လို့အဖွဲ့ဝင်နိုင်ငံတွေအနေနဲ့သူတို့ရဲ့ကာကွယ်ဆိုင်ရာအတွက်သူတို့ထည့်ဝင်ရမယ်ကုန်ကျစရိတ်ကိုစပြီးတော့ပေးချဖို့ထရမ့်ရဲ့ပြောဆိုချက်တွေဟာဥရောပနိုင်ငံကြီးတွေကကြေညာချက်တွေထုတ်ပြန်ပြီးစိုးရိမ်ကြောင်းပြတာလာကြတာဖြစ်ပါတယ်။ဝန်ကြီးချုပ်အမေနဲ့ဆွေးနွေးပွဲအပြီးသတင်းစာရှင်းလင်းပွဲမှာတော့ထရမ့်ကသူ့ရဲ့အဖွဲ့ဟာစကော့တလန်စာတိမှုဗြိတိန်နိုင်ငံဟာသူ့နှလုံးသားနဲ့တိတ်နီးစပ်တဲ့နိုင်ငံဖြစ်ပါတယ်လို့ပြောဆိုခဲ့တာပါ။ American ပြည်ထောင်စုဟာဗြိတိန်နဲ့စီးငွေကြေးဆိုင်ရာရင်းကျင်းမှုနဲ့နိုင်ငံရေးဆိုင်ရာတွေမှာနည်းနည်းရှိုင်းရှိုင်းဆက်နွယ်မှုတွေရှိနေတယ်ဆိုတာကိုဒီကနေ့ပြန်လည်ဆန်းသစ်ခဲ့တာဖြစ်ကြောင်းလည်းပြောပါရယ်အမေရိကန်နဲ့ဗြိတိန်နိုင်ငံတို့ရဲ့အတူတကွရက်တီမှုဟာကျယ်ဝချမ်းသာခြင်းနဲ့တရားဥပဒေစိုးမိုးမှုတွေစံပြတ်အဖြစ်ရှိနေတယ်လို့လည်းသမ္မတထရမ့်ကပြောကြားခဲ့ပါရယ်ဗြိတိန်နိုင်ငံရဲ့EU ဥရောပသမ္မတကနေခွဲထွက်ဖို့လှုံ့ဆော်မှုကိုလည်းအမေရိကန်သမ္မတထရမ့်ကထောက်ခံခဲ့တာပါ